မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ COVID-19 တကြောပြန်ကူးစက်မှုတွေစုစုဝါရင်ဆိုင်နေရချိန်မှာပဲစာနာရိတ်ခအကူအညီတို့အနေနဲ့တန်းနဲ့ချီတဲ့မြန်မာပြည်သူတွေကိုကူညီထောက်ပံ့ဖို့လာမဲ့6လအတွင်းရမငွေမလုံမလောက်ဖြစ်လာနိုင်တယ်လို့ကမ္ဘာစာနာရိတ်ခအဖွဲ့ WFP ကဒီကနေ့သတိပေးလိုက်ပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့ဖက်ပြိလာတရနေ့ကဆက်လို့နိုင်ငံတွင်းမတည်ငြိမ်မှုတွေနဲ့ကိုဗစ်ကပ်ဘေးအန္တရာယ်ရင်ဆိုင်နေရချိန်မှာဆာလောင်ငှက်မှုမှုပဲထပ်မကြုံရစေဖို့မြန်မာနိုင်ငံအတွက်အကူအညီဒေါ်လာ86တန်းလိုအပ်နေတဲ့အကြောင်း WFP ရဲ့ဒီကနေ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံတွင်စားနပ်ရိက္ခာရှာပါမှုတစ်နေ့တကြားပုံမှုဆိုးဝါးလာနေတယ်လို့ WFP မြန်မာနိုင်ငံဆိုင်ရာဌာနညွှန်ကြားရေးမှူးစတီဖန်အန်ဒါဆန်ကကြေညာချက်မှာတတိပေးထားပါတယ်။လာမယ့်6လအတွင်းမြန်မာပြည်သူ 6.3 တန်းလောက်စာနာရိတ်ခါမလုံလောက်တဲ့အခြေအနေကြုံရနိုင်ပြီးတော့တာဟာဖေဖော်ဝါရီလအာဏာမသိခင်အချိန်ကတည်းက 1.8 တန်းပိုများလာတာဖြစ်တယ်လို့လည်း WFP ကပြောပါတယ်။ခုချိန်မှာသူတို့အတွက်လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ရန်ပုံငွေအရေးတကြီးလိုအပ်နေတယ်လို့လိုအပ်တဲ့နေရာတွေကိုတော့ရောက်ကူညီခွင့်ရဖို့အင်မတန်အရေးကြီးတယ်လို့လည်း WFP ဌာနကိုယ်စားလှယ်ကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း6လကြာတဲ့အထိဆန့်ကျင်ကန့်ကွက်လှုပ်ရှားမှုတွေပုံစံမျိုးစုံနဲ့ပေါ်ပေါက်ခဲ့ပြီးတော့စစ်ကောင်စီတပ်ဖွဲ့တွေရဲ့ပြစ်ခတ်အနေနဲ့မှုတွေကြောင့်ပြည်သူ900ကျော်သေဆုံးပြီးတော့ဖမ်းဆီးခံရသူက9000ကျော်ရှိတယ်လို့လည်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း APP ကထုတ်ပြန်ထားပါတယ်။မြန်မာစစ်တပ်ဖက်ကတော့ APP ရဲ့စည်းရင်းတွေမှန်ကန်မှုမရှိဘဲဖောက်မှားနေတယ်ဆိုပြီးညှဉ်းဆန်းထားတာပါ။ဒီလိုအချိန်မှာပဲတိုင်းရင်းသားလက်နက်ကိုင်ဒေသတွေမှာလည်းတက်ခတ်မှုတွေတိုးလာနေပြီးတော့နေရာဆွန့်ခွာထွက်ပြေးရသူတွေလည်းဆက်ပြီးတော့တိုးလာနေတာဖြစ်ပါတယ်